မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေပေါ်မှာမြန်မာစစ်တပ်ကအကြမ်းဖက်ကင်တွယ်နှိမ်နှင်းနေတဲ့ဆိုတဲ့လက်တလောထွက်ပေါ်နေတဲ့သတင်းနဲ့ပတ်သက်လို့လုံလောက်တဲ့တသက်အထောက်အထားမရှိဘူးလို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကဂျပန်နိုင်ငံတိုကျိုမြို့သတင်းတောင်များအသင်းမှဒီကနေ့ပြောလိုက်ပါတယ်။ရခိုင်ရင်းနဲ့ပတ်သက်လို့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေကစိုးရိမ်မှုတွေပေါ်ထွက်နေချိန်မှာအခုလိုပြောလိုက်တာဖြစ်ပါတယ်။ကိုညာဝင်းအောင်ကဆက်လက်တင်ပြပါမယ်ရှင်
။နိုဝင်ဘာတရနေ့ကဂျပန်နိုင်ငံချစ်ကြည်ခီးကိုစတင်ခဲ့တဲ့ဒေါက်အောင်ဆန်းစုကြည်ဟာနိုဝင်ဘာ4ရက်တောက်ကြနေ့ညနေပိုင်းမှာတော့တိုကျိုမြို့ချီယိုဒါကုမှာရှိတဲ့ဂျပန်သတင်းတောင်များအသင်းမှသတင်းစာရှင်းလင်းပွဲပြုလုပ်ပြီးရခိုင်ဒေသအရေးကိုရှင်းလင်းပြောဆိုသွားတာပါ။ပြီးခဲ့တဲ့အောက်တိုဘာလတည်းဖြစ်ခဲ့တဲ့ရခိုင်အကြမ်းဖက်တိုက်ခိုက်ခံရမှုနောက်ပိုင်းလူညုံရေးတပ်ဖွဲ့ဝင်တွေကဒေသခံမွတ်စလင်တွေပေါ်အကြမ်းဖက်နှိမ်နင်းနေတယ်ဆိုတဲ့သတင်းနဲ့ပတ်သက်လို့လုံလောက်တဲ့အထောက်အထားမရှိဘူးလို့ဒေါက်ဆန်းစုကြည်ကသတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်။
We have not accused any particular organization or group of engaging in any particular kind of activity because we do not yet have enough evidence.
ကျမတို့အနေနဲ့ဘယ်သူ့ကိုမှအပြစ်မတင်မိဖို့တိတ်ကိုဂရုတစိုက်လုပ်နေရပါတယ်။အထူးသဖြင့်ဒီကိစ္စအတွက်ဘယ်သူ့မှတာဝန်ရှိတယ်ဆိုတာကိုခိုင်မာပြည့်စုံတဲ့အထောက်အထားမတွေ့မချင်းသတိထားနေရတာပါ။နောက်သိကြတဲ့အတိုင်းပါပဲ။မနေ့ကပဲရှေ့တန်းကရဲစခန်းတစ်ခုကိုတိုက်ခိုက်ခံရလို့ရဲတပ်ဖွဲ့ဝင်တဦးသေဆုံးခဲ့ရပါတယ်။အော်တိုဘာလ9ရက်နေ့တိုက်ခိုက်မှုတွေစကြတဲ့ကမွတ်စလင်တွေတည်ဆုံးလာပြီလေရှိပါတယ
်တရားဥပဒေနဲ့အညီတက်တဲ့အထောက်အထားတွေတေချာစုံစမ်းစစ်ဆေးပြီးတာနဲ့အာနာဘိုင်နေဘက်ကအေးအေးယူဆောင်ရွက်သွားမှာဖြစ်တယ်လို့ဒေါ်ဆန်းစစ်ကြီးကသတင်းနောက်တွေကိုပြောကြားခဲ့ပါတယ
် And we have not tried to hide any of this all the facts are available on our information services
ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျမတို့ဘာမှဖုံးကွယ်ဖို့မကြိုးစားပါဘူးကျမတို့ပြန်ကြားရေးဌာနမှာအချက်လက်တွေအားလုံးရှိပါတယ်ဒီဖြစ်ရပ်နဲ့ပတ်သက်ပြီးတော့ဇင်းမြစ်ကိုချေချေမြင့်မြင့်သိရအောင်ကျမတို့စူးစမ်းနေပါတယ်ဒါပေမဲ့ဘသူတွေအပြစ်ရှိတယ်လို့တက်တယ်မပြနိုင်ခင်မှာတော့အားလုံးဟာအပြစ်မဲ့တဲ့သူတွေလို့သဘောထားပြီးတရားဥပဒေအတိုင်းလိုက်နာဆောင်ရွက်သွားမှာဖြစ်ပါလေ
။ဒေသခံမွတ်စလင်တွေပေါ်တပ်ဖြတ်တာ၊မရင်းကျင်တာ၊နေအိမ်တွေမီးရှို့တာတွေကိုမြန်မာစစ်တပ်ဘက်ကကျူးလွန်ခဲ့တယ်ဆိုပြီးလက်တလောထွက်ပေါ်နေတဲ့သတင်းတွေကြောင့်ညဉ့်ညံ့ရင်လိုပဲဆိုရှင်ဒေါက်အောင်ဆန်းစုကြည်ဟာနိုင်ငံတကာရဲ့ဖိအားတွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။2008ဖွဲ့စည်းပုံဥပဒေအရမြန်မာစစ်တပ်စီမှာအာဏာတစုံတရာရှိနေတာကြောင့်အခုဖြစ်ရအတွက်မြန်မာအစိုးရကဒီပြဿနာကိုဘယ်လိုကင်တွယ်ဖြေရှင်းမလဲဆိုတဲ့အပေါ်မေးခွန်းထုတ်နေကြတာပါ။ရခိုင်ရေးပြဿနာပေါ်ဂျပန်အစိုးရရဲ့အမြင်နဲ့ပတ်သက်လို့ဂျပန်သတင်းစာဆရာဦးရွှေဘကဟီဆာအိုတာနာဘက်ကအခုလိုရှင်းပြပါတယ်
။ဂျပန်အစိုးရအနေနဲ့တော့ဒါကောအဓိကအဖြစ်တော့လူအခွင့်အရေးကိစ္စအနေနဲ့ရှုမြင်ပုံသတ်နေပါလေ။ပြီးတော့ရခိုင်ပြည်နယ်မြောက်ပိုင်းမောင်းတော်ဘူတီတောင်မှာဒီလိုတပ်ဖို့တော့ဘာတော့ဖြစ်ခဲ့လဲဆိုတာကိုလည်းဂျပန်ဆိုရတည်ထားပါလေဒါပေမဲ့ဒီလူမျိုးရေးကိစ္စနဲ့ပတ်သက်ရင်တော့ဒါမှမဟုတ်ဘာသာရေးနဲ့ဆိုင်တဲ့ကိစ္စနဲ့ပတ်သက်ရင်တော့ဒါကာယကံရှိမြန်မာအစိုးရကသာဖြေရှင်းရမယ်ကိစ္စဖြစ်တယ်ဒါပေမဲ့ဥပမာဒီတင်းချောင်ရေးစခန်းကိုရောက်တဲ့လူတွေရေးအစားအစာမရုံတော့တဲ့လူတွေရေးစေဝါပစ္စည်းမရှိမရတဲ့လူတွေရေးအဲဒီတော့လူသားစာနာတောက်ထားတယ်ရှုတော့ကလည်းဂျပန်အစိုးရနဲ့လည်းခုန်ကြီးတောက်ပါပဲပေါ့အတိရှိတယ်လို့ဂျပန်အစိုးရကပြောနေပါလေခင်ဗ
ျဒေါက်ဆန်းစုကြည်ဟာဒီကနေ့မနေ့ပိုင်းမှာဂျပန်ဧကရာဇ်အာခီဟီတိုနဲ့မိဖုရားတို့ကိုတိုကျိုဂျပန်နန်းတော်မှာတွားရောက်တွေ့ဆုံခဲ့ပါတယ်တကယ်တော့ဒီကနေ့ဟာဂျပန်ဧကရာဇ်ရဲ့ဦးလေးတော်အိမ်ရှိမင်းသားမီကာဆာရဲ့ဇာပနအခမ်းအနားကျင်းပတဲ့နေ့ဖြစ်ပြီးဒီလိုအခြေအနေတွေကြားမှာဒေါက်ဆန်းစုကြည်ကိုလက်ခံတွေ့ဆုံခဲ့တာပါဒီလိုတွေ့ဆုံခြင်းမှာဂျပန်ဧကရာဇ်ရဲ့ပြောဆိုမှုနဲ့ပတ်သက်လို့ဂျပန်သတင်းစာဆရာဦးရွှေဘကအခုလိုပြောပြပါဗျ
။ဂျပန်ဘီကလောဆုနဲ့တွေ့တယ်ဆိုတာဖြူစားလေ။ပြီးတော့ဂျပန်ဘီကြီးဗာပြောတယ်ဆိုရင်စင်တွင်းကြီးမှာတဲ့ဂျပန်စစ်သားတွေကျန်တော့နိုင်ငံတွေကိုဝီရောက်ပြီးတော့အနောက်ရှေ့တဲတာအများကြီးရှိတယ်ကြားရပါတယ်တဲ့။အဲလာနဲ့ပတ်သက်ပြီးဒါတောင်မြန်မာတွေကဂျပန်စစ်သားတွေကိုကူညီတဲ့လားမျိုးတွေရှိတယ်ကြားရပါတယ်တဲ့အယံကိုဝန်တာပါတယ်တဲ့အဲ့လိုပဲဂျပန်ဘီဂျီကဒေါဆုကိုပြောပြတယ်တဲ့
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့ဂျပန်နိုင်ငံချစ်ကြည်ခီးစဉ်မနေ့ပြန်စနေနေ့မှာအဆုံးသတ်မှာဖြစ်ပြီးမြန်မာနိုင်ငံကိုပြန်လည်ရောက်ရှိလာမှာဖြစ်ပါတယ်ခင်ဗျာ